ဒီလိုမျိုးကိုဗစ်ကပ်ပြီးဖြစ်ပွားမှုနှုန်းမြင့်တက်နေတာကြောင့်နေဆက်တွေမှာလူကြုံရေးတိုးချထားနေတဲ့ကိုဝင်လိုဖမ်းဆီးခံရတဲ့မြန်မာနိုင်ငံသားများနိုဝင်ဘာလနဲ့ဒီဇင်ဘာလအတွင်းလူပေါင်း100ကျော်ရှိသောဖြစ်တယ်လို့ဒီလူတွေကိုကြောက်ရွံ့ထိန်းချုပ်ရေးဆိုင်ရာဥပဒေနဲ့အရေးယူသွားမှာဖြစ်ကြောင်းထိုင်းနိုင်ငံဘက်ကဆိုပါတယ်ဒီသတင်းကိုတင်ဆက်ပေးလိုပါတယ်ကျွန်မမအေးပါပါ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
ตาเตียจนเราชื่อเนี่ยพี่สุบีเอซีโลจะมากูเนี่ยพ่อเนี่ยเปียวเอซุบินชื่อตัวกูเองไม่อ่ะเปียวเปียวไปเลยแล้วมึงไม่เอาเดี๋ยวเมื่อไหร่งานอะไรก็รอเจ้าลูกก็ยกอาศัยอยู่ในนี้จ้ะอดีตเลยที่พันเองก็มาเจริญทางเนี่ยยี่บ่เจ้าลูกก็ยกอาศัยอยู่ในนี้เนี่ยตัวยี่อยู่ข้างมาพี่เด็กนั่นไงเนี่ยจ้ะเนี่ยคู่เนี่ยมือเดียวไปแล้วเดี๋ยวนี้ก็ที่เจ้ามาเรียนมาอู่อ่ะเจ้าลูกเต้าเจ้าเราไม่ว่าพี่ไอ้เราเ ီမှာနေဆက်တခြားပါနေခိုးဝင်တာအဓိကဟုတ်ခိုးဝင်လို့ဖမ်းဆီးမိနေနေရာတွေကတော့ဖမ်းဒီမှာနေဆက်မဲဆောက်တက်ခရရင်ပတ်ဝန်းကျင်ပေါ့နောက်ကျွန်တော်တို့မင်းအောင်ဆောင်ဒေတာစမိုင်းချင်းရင်တော့ဒီမင်းအောင်ဆောင်ဒေတာတွေအဲ့ဒီဘက်တွေအဓိကဖမ်းဆီးမိနေ
ထိုင်းနိုင်ငံမှာတော့ကာယဝါကာလမှာတရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်လာသူတွေနဲ့လက်ခံထားသူတွေကိုထောက်တန်းငွေတန်းအပြစ်ပေးဖို့အတွက်ပြီးခဲ့တဲ့စနေနေ့ကပဲအမိန့်ထုတ်ပြန်ခဲ့ပါတယ်။ထိုင်းနိုင်ငံတဲကိုတရားမဝင်လမ်းကြောင်းကနေခေါ်သွင်းလာမဲ့သူတွေကိုတော့ထောင်နဲ့ဆယ်နှစ်နဲ့ငွေဒဏ်ဘတ်ငွေသသိန်းချမှာဖြစ်ပြီးတရားမဝင်လမ်းကြောင်းကနေဝင်လာတဲ့နိုင်ငံသားတွေဆိုရင်တော့ထောင်နဲ့၅နှစ်နဲ့ငွေဒဏ်ဘတ်ငွေ5,000နှစ်ရက်လုံးကိုဖြစ်စေကြားခံစေရမှာဖြစ်တယ်ဆိုပြီးထိုင်းနိုင်ငံကဥပဒေထုတ်ပြန်ခဲ့တာပါ။ဒါအပြင်နိုင်ငံသားတွေကိုလက်ခံထားတဲ့သူတွေဆိုရင်တော့ထောင်နဲ့၅နှစ်နဲ့ငွေဒဏ်5,000ပါဒဏ်ငွေချမယ်လို့လည်းပြင်းထန်တဲ့ဥပဒေတွေထုတ်ပြန်ထားပါတယ်။ကိုဗစ်ကရောဂါကြောင့်တည်ဆုံးသူ60နဲ့ကူးစက်သူ 4,200 နီးပါးရှိနေတဲ့ထိုင်းနိုင်ငံမှာရောဂါပိုးကူးစက်မှုတွေရောပါလာနေချိန်မှာပဲမြန်မာနိုင်ငံမှာတော့တည်ဆုံးသူ 2,220 ဦးနဲ့ကူးစက်သူ 36,000 ကျော်ရှိနေတာကြောင့်ရောဂါကူးစက်မှုတွေပြန့်ပွားပလာအောင်ထိုင်းနိုင်ငံကနေဆက်တွေကအဝင်ထွက်တွေနဲ့ကုန်သွယ်မှုအတော်များများကိုလည်းကတ်တက်ထားပြီးလုံခြုံရေးကိုလည်းတိုးမြှင့်ထားပါတယ်ရှင်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။